ရုရှားရဲ့နေဆက်ဒေသ Background ကိုယူကရိန်းဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့လို့လူ9ဦးသေဆုံးတယ်ဆိုပြီးတော့တာဝန်ရှိသူတွေကပြောပါတယ်။တချိန်ထဲမှာတော့ယူကရိန်းရှိချမ်းကဟိုတယ်တစ်ခုကိုရုရှားတပ်တွေတိုက်ခိုက်လို့သတင်းတောက်တဦးပျောက်ဆုံးနေပြီးတော့လူ9ဦးထိခိုက်ဒဏ်ရာရတယ်လို့သိရပါတယ်။ယူကရိန်းဘက်ကလက်နက်ကြီးနဲ့ပစ်ခတ်တဲ့နေရာမှာယူကရိန်းနေဆက်နဲ့23ပိုင်ဝေးတဲ့ရုရှားကြီးရွာတစ်ခုကလူ12ဦးကိုလည်းထိခိုက်ဒဏ်ရာရတယ်လို့ဒေသအုပ်ချုပ်ရေးဖြစ်တဲ့ Yugoslav Glavkov ကနေပြီးတော့ပြောဆိုပါတယ်။အဲ့ဒီထဲမှာဒဏ်ရာသူအသက်16နှစ်အရွယ်မိန်းကလေးငယ်တူကတော့စူးရင်ရတဲ့အခြေအနေမှာရှိတယ်လို့ဆိုပါတယ်။ယူကရိန်းရှိချမ်း Donetsk ဒေသကဟိုတယ်တစ်ခုကိုရုရှားတပ်တွေတိုက်ခိုက်ရမှာတော့2ဦးဒဏ်ရာရပြီးတော့2ဦးကတော့အပြိုပြက်ပုံတွေကြောင့်မှပိတ်မိနေတယ်လို့ယူကရိန်းဒေသတာဝန်ရှိသူကပြောပါတယ်။သူတို့တွေဟာယူကရိန်း American နဲ့ Britain တို့ကသတင်းသမားတွေဖြစ်တယ်လို့ဆိုပါတယ်။ယူကရိန်းစစ်သတင်းယူနေတဲ့သူတို့ရဲ့သတင်းတောက်တူပျောက်ဆုံးနေပြီးတော့အခြား2ဦးကတော့ဟိုတယ်တိုက်ခိုက်ခံရပြီးတဲ့နောက်ဆေးရုံတင်ထားရတယ်ဆိုပြီးတော့ Reuters သတင်းဌာနကလည်းထုတ်ပြန်ပါတယ်။ဟိုတယ်ကိုရုရှားဘက်ကပဲ့ထိန်တုံထိမှန်ပြီးတဲ့နောက်သတင်းတောက်တွေဟာထိခိုက်ဒဏ်ရာရခဲ့ကြတာဖြစ်တယ်လို့ဒေသတာဝန်ရှိသူတွေကထုတ်ပြန်ထားကြပါတယ်ခင်ဗျာ။